ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာ Sony ရုပ်ရှင်ထုတ်လုပ်ရေးကိုကွန်ပျူတာဆိုင်ဘာဖောက်ထွင်းတိုက်ခိုက်မှုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တောက်ကြနေမှာ American သမ္မတ Barack Obama ကမြောက်ကိုရီးယားပေါ်မှာအရေးယူဒဏ်ခတ်မှုအစ်စ်တွေချမှတ်လိုက်ကြောင်းကြေညာလိုက်ပါတယ်။မြောက်ကိုရီးယားကအဖွဲ့အစည်း3ခုနဲ့လူပုဒ်ကို10ဦးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့ဒဏ်ခတ်မှုဟာမြောက်ကိုရီးယားရဲ့ဆိုင်ဘာတိုက်ခိုက်မှုအပါအဝင်ရန်စတဲ့လုပ်ရအများပြားအတွက်ပထမအဆင့်အနေနဲ့အရေးယူမှုလှုပ်ဆောင်ခဲ့တာလို့သမ္မတအင်ဗျူကပြောပါတယ်။အခုအစ်စ်ချမှတ်လိုက်တဲ့အရေးယူမှုတွေဟာအရင်ကတည်းကချမှတ်ထားတဲ့အရေးယူမှုတွေအတွက်ပေါ်မိုတင်းကျပ်လိုက်တာဖြစ်ပြီးအရင်ကတည်းကလူပုဂ္ဂိုလ်တချို့အတွက်အမေရိကန်ရဲ့ဘန်ဒါငွေကြေးစနစ်ကိုလန့်လန့်မမီအောင်လှုပ်ထားတယ်လို့အမေရိကန်နိုင်ငံသားတွေကလည်းမြောက်ကိုရီးယားနဲ့ဆက်သွယ်လှုပ်ဆောင်မှုမလုပ်ဖို့အတွက်တားမြစ်ထားတာလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအရေးယူဒဏ်ခတ်မှုအများဆုံးအချက်မှတ်ခံနေရတဲ့နိုင်ငံဖြစ်နေတာမို့အခုတောက်ကြနေချမှတ်လိုက်တဲ့ဒဏ်ခတ်မှုဟာအရေးယူတာတက်တယ်မဟုတ်ဘဲပြုပြင်ဖို့လိုအပ်နေပြီဆိုတာသိသာစေတဲ့သဘောဖြစ်ပါတယ်။အရေးယူခံရတဲ့အဖွဲ့အစည်း3ခုကတော့မြောက်ကိုရီးယားထောင်လိုင်းရဲ့ RGB Bureau မြောက်ကိုရီးယားအစိုးရရဲ့လက်နက်အဝယ်တော်ကိုရီးယားတပ်တူတူဖော်ရေးဖွံ့ဖြိုးရေးကော်ပိုရေးရှင်းနဲ့သိပ္ပံဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ကိုရီးယားတန်ကန်းကော်ပိုရေးရှင်းတို့ပါဝင်တယ်လို့အရေးယူခံရတဲ့လူပုဂ္ဂိုလ်10ဦးကတော့အဲ့ဒီအဖွဲ့အစည်း3ခုနဲ့ဖြစ်စေမြောက်ကိုရီးယားအစိုးရနဲ့ဖြစ်စေတိုက်ရိုက်ဆက်နွယ်နေသူတွေဖြစ်ပါတယ်